မကေတီအောင်ရဲ့အမှုရုံးထုတ်စစ်ဆေးနေတဲ့အဲသတင်းတွေနောက်ရှေ့နေတဲ့မပါဘူးဆိုတဲ့သတင်းတွေကျွန်တော်တို့ RFA
ကနေပြောပြပါအောင်ဗျဟုတ်ကျွန်တော်နောက်ဆုံးသိရတဲ့အချိန်လေးပြောပြပါအောင်ဗျဒီနေ့ကျွန်တော်တက်ပြီးပြင်ရတယ်လို့ကျွန်တော်ကြားတယ်ဆက်ဖက်ကိုကကျွန်တော်မိမကိုကျွန်တော်မိမနဲ့အဲတခြားဖွဲ့တယ်လို့နော်26နဲ့ချလိုက်တယ်လို့ကျွန်တော်ကြားတယ်ကျွန်တော်မိမကတော့26နဲ့လုံးဝသိကြတယ်အဲ့ဒါကိုတော့ချလိုက်တယ်ဗျဟုတ်ကျွန်တော်အနေနဲ့အများကြီး
စိတ်မကောင်းဖြစ်မိရောဗျာနော်ဒါကဒါမှတိတဲ့မျိုးကြီးဒါမှတိတဲ့ဒေသာဟုတ်တယ်ဒေသာလည်းမဟုတ်ဘူးလေမပြောကျွန်တော်မျိုးကြီးကနိုင်ငံရေးဆိုတာကိုဒါမှသိရလည်းမဟုတ်ဘူးနိုင်ငံရေးဖွဲ့စည်းနေတောင်းတတ်တာလည်းမဟုတ်ဘူးအဲ့တော့ကျွန်တော်မိမဖမ်းသွားခြင်းလည်းပုံကြီးနဲ့တုံးလာတယ်ဟာသူမေလဲကောင်းလာတယ်မဟုတ်ဘူးမကေတီအောင်တို့ကိုဘယ်တော့မှဖမ်းလဲနောက်ပြီးတော့ဘယ်လိုဆွဲချ သွားတဲ့အချိန်တော့ဒေသဝင်တွေကိုကြောသွားတာတော့အနာပိုင်နေနဲ့ကြောသွားတော့လိမ့်မှုဆိုပြီးတက်ပြီးဖမ်းနေကြ။အဲ့ဒါမှတကယ်တမ်းကျတော့ဘိမ့်မှုမဟုတ်နိုင်ငံရေးမှုတက်ပြီးဖမ်းလိုက်တာပဲ။အခုဒီတရားစီရင်တဲ့ဆောင်မှာကျွန်တော်တို့သိတာလေ26နှစ်ကျော်တော့ဒါသိလာတာပဲ။နိုင်ငံရေးမှုနဲ့ဖမ်းသွားတယ
်။ဖမ်းသွားတဲ့နေ့ရက်တရားရောဘယ်ရက်တရားရောကြ
။ကျွန်တော်မိမကိုဖမ်းသွားတဲ့အချိန်က14ရက်9လ2008နေ့လယ်12နာရီမှာဖမ်းတာခင်ဗျာ။ကျွန်တော်မိဘရဲ့ရှိတဲ့ရန်ကုန်ကိုကျွန်တော်ရောက်နေတာ။ဟိုကျွန်တော်ရှင်းနေလောက်ကလေးကျွန်တော်ရန်ကုန်ရောက်နေတာ။ဆယ်လေးရက်နေကြတော့ကျွန်တော်ဝင်ဆိုင်နဲ့ကျွန်တော်မတွေ့ရင်နဲ့မတွေ့တာနဲ့မျိုးမျိုးကိုဖမ်းသွားတယ်ဗျ။ဖမ်းသွားချင်းရတယ်ဟိုကျွန်တော်မျိုးမျိုးမှာဟိုကိုဝင်နဲ့3လရှိရတယ်။နောက်သူနေကောင်းတဲ့အချိန်လည်းမဟုတ်ဘူး။နေကောင်းနေရတယ်မဟုတ်ဘူး။နေမကောင်းမဲနဲ့ကတော့ကိုဝင်3လနဲ့ဖမ်းခံတယ်။ပေါ်သွားပြီးတော့နေ့ချင်းကြီးဗာသတင်းဆက်တယ်မှာမရဘဲနဲ့အခု26နှစ်ချလိုက်တယ်ဆိုတာပဲကြားလိုက်ရတယ်ဗျ။
ဟုတ်ကဲ့ဟု
တ်ဗာမှုရင်းနဲ့ချရလဲဆိုတော့မသိရဘူး။တင်ကုန်လည်းဗာမှလည်းဆက်တယ်လည်းမလို့ဘူး
။ဟုတ်ကဲ့ဒီခမွန်းတဲ့တယောက်အနေနဲ့ရောဟိုနောက်ပြီးတော့ဒီဇနီးတဲ့တယောက်ကိုဒီနိုင်ငံရေးပုံမှန်နဲ့တက်ပြီးသူနှစ်ရှည်ချလိုက်တဲ့အခါမှာကြားတဲ့အခါမှာခင်ဗျဘယ်လိုခံစားရလဲဗျ
။ကျွန်တော်ပြောချင်တာကကျွန်တော်အမျိုးမျိုးကနိုင်ငံရေးကဘာမှသိတာလည်းမဟုတ်ဘူးဗျ။နိုင်ငံရေးဖွဲ့စည်းနေပေါင်းနိုင်ငံရေးဖွဲ့စည်းနေလည်းပေါင်းတက်တက်ထားတယ်လည်းမရှိဘူး။ကျွန်တော်မိမပါဟိုဘာမှလည်းအပြစ်မရှိဘူး။နောက်ပြီးလူ့ဘဝရောကြောင်းလာရည်ကျွန်တော်ကလေးရောအဲ့ဒါကျွန်တော်ကနောက်တော့ဆုံးရှုံးစရာနောက်တော့ဘာမှမရှိတော့ဘူး။ဒါတော့ကျွန်တော်ခံစားရတယ်။အဲ့တော့ခုကျွန်တော်လည်းခုချိန်ကျွန်တော်လည်းပိန်းချောင်နေရတယ်ဗျ။အဲ့တော့ခါတော့ကျွန်တော်အားလုံးမေတ္တာရပ်ခံနေတာလား။ဘာမှအပြစ်မရှိရှာရဲ့အဲ့ကျွန်တော်ကိုဝင်ဆောင်ကျွန်တော်ဖြစ်တဲ့ကျွန်တော်မျိုးကြီးဒီကိစ္စကမဖြစ်တဲ့လို့တော့ကျွန်တော်မြင်နေတယ
်ဒီအမှုနဲ့ပတ်သက်လို့ဒီတော့ဒီကိစ္စဒီအခုဖြစ်နေတဲ့ကိစ္စတွေရောဒီဟိုစီရင်ချက်ချတာတွေရောနဲ့ပတ်သက်ပြီးတော့ဒီအာဏာပိုင်တွေကိုရောနိုင်ငံတကာကဒီလူခွင့်ရေးအဖွဲ့အစည်းတွေနိုင်ငံတကာအစိုးရအဖွဲ့အစည်းတွေကိုရောခင်ဗျာဘာပြောလို့ရမစင်ဘာပြောချင်လဲဗျာ
ဆိုတော့ကျွန်တော်ပထမဆုံးနေတဲ့အာဏာပိုင်တွေကိုကျွန်တော်ပြောချင်တာကဒါလုံးဝမဖြစ်ဖြစ်မဖြစ်ထိုက်တဲ့ကိစ္စပါဂျုံမတန်နေရနဲ့ဖမ်းပြီးတော့မတရားအမှုတွေမတရားဥပဒေတွေနဲ့ဒါမိတ်ချလိုက်တာဒီလိုပဲကျွန်တော်မြင်တယ်အဲ့တော့ကျွန်တော်အာဏာပိုင်တွေကိုပြောချင်တာကဘာမှအပြစ်မရှိကြတဲ့ကိုယ်ဝန်ဆောင်မျိုးမျိုးကိုဒီလိုမျိုး26နှစ်ဆိုတာကာလကြီးကိုချလိုက်တာအဲ့တော့ဒီ26နှစ်ချလိုက်တာကိုအာဏာပိုင်တွေနေနေကပြန်လဲတုံးတက်ပြီးတော့လေးလေးနဲ့နဲ့ဆင်းလာပြီပါလို့ကျွန်တော်ပထမဦးဆုံးတောင်းဆိုချင်တယ်နောက်ဒီလက်ချက်နဲ့နိုင်ငံကဖွဲ့စည်းတွေကိုကျွန်တော်ပြောချင်တာပါကျွန်တော်တို့ကိစ္စကိုဒီမင်းရဲ့ဆိုဆိုကျန်တဲ့ဖမ်းပါလေကျွန်တော်မျိုးမျိုးပေါ်မှာပြစ်မထားဖို့အတွက်နဲ့အာဏာပိုင်တွေကိုကျန်တဲ့ဖိအားပေးဖို့အတွက်ကျွန်တော်တောင်းဆို
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဗျကျေးဇူးပါမယ်နော်